မြန်မာနိုင်ငံလူခွင့်ရင်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာလူသားချင်းစာနာမှုကူညီတွေရရှိနိုင်ရေးနဲ့အကြံဖတ်ပရိပခါတွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းခြေနေတွေကိုဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ပြည်အောင်စုအဆင့်မောင်းနှော်ဒေသအစိုးရစုံစမ်းရေးကော်မရှင်ကိုလည်းနေပြည်တော်မှာတွေ့ခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထိုင်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
လူခွင့်ရအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာပြည်ကို၅ချိန်မြောက်ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒါအပြင်ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်နဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့နဲ့လည်းတွေ့ဆုံခဲ့တာပါ။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်အတွင်းမှာမြန်မာပြည်ရဲ့လူခွင့်ရအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်။လူခွင့်ရကာကွယ်မြင့်တင်ရေးကိစ္စတွေနောက်ပြီးတော့ကချင်တို့ရှမ်းမြောက်တို့မှာအဲဖြစ်တဲ့ humanitarian access ပို့ရဖို့ကိစ္စတို့နောက်ပြီးတော့အဲ့ဒီ data မှာဖြစ်တဲ့အခြေအနေတို့နောက်ပြီးတော့ရခိုင်ပြည်သူသွားခဲ့တဲ့ခီးစဉ်အဲလေးတွေနောက်ပြီးတော့မောင်းတော့မြောက်ပိုင်းသူသွားခဲ့တာလေးတွေအဲသူအဲ့ဒါလေးပြောပါရင်နောက်ပြီးတော့လူခွင့်ရေးမြင့်တင်ရေးဆိုင်ရာကိစ္စတွေကိုသူတို့ဆွေးနွေးခဲ့ပါတယ်ခင်ဗျာ
မစ္စယန်ဟီလီအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်ကိုတုံးရက်တာတွားရောက်လေ့လာခဲ့ပါတယ်။ဒါပေမဲ့လို့သူ့အနေနဲ့တချို့နေရာတွေကိုလုံခြုံရေးအခြေအနေကြောင့်ရောအချင်းအခက်ခဲကြောင့်မှတွားခွင့်မရခဲ့ပါဘူး။ဒါကြောင့်လဲဒီကနေ့မှာဒေါန်ဆန်းစုကြည်နဲ့တွေ့တဲ့အခါရခိုင်ပြည်အရေးနဲ့ပတ်သက်လို့အလေးထားဆွေးနွေးခဲ့တာတွေရှိတယ်လို့ဦးကျော်မိုးထွန်းကဆက်ပြောပါတယ
်။ဒီမောင်းတော်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ဥစ္စာပေါ့နော်။ဒီရဲတပ်ဖွဲ့ဝင်တွေကိုဟိုတိုက်ခိုက်တဲ့ဥစ္စာတော့သူက strongly to condemn လုပ်တယ်ဆိုတာလေးသူပြောပါတယ်ခင်ဗျအဲပြီးတော့ခုနပြောလို့ပေါ့နော်ဒီဆက်ဆက်ပြီးတော့လုပ်တဲ့ကိစ္စတွေမှာဆွဆွဲမှုတွေရှိတဲ့ဥစ္စာမျိုးလဲသူကြားသိရတယ်ပေါ့နော်အဲ့ဒီဥစ္စာနဲ့ပတ်သက်လို့လဲအဲတချို့ဒီဒေတာတွေတွားတဲ့အခါမှာသူမေးမြန်းခဲ့တယ်ဆိုတာလေးသူပြောပါတယ်ခင်ဗျ
ကုလားထူကိုစလေဟာမြန်မာပြည်ခီးစဉ်ဆက်ဆက်ချင်းမှာပဲကချင်ပြည်နယ်ဘက်ကိုတွားရောက်ခဲ့ပေမလို့အဲ့ဒီဒေသမှာလည်းတချို့နေရာတွေကိုတော့တွားရောက်ခွင့်မရခဲ့ပါဘူး။မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဝန်ကြီးဟောင်းတူလည်းဖြစ်တဲ့ဦးအောင်ကြည်ကတော့ဒီကနေ့မစ်ယန်ဟီလီနဲ့တွေ့ဆုံစဉ်အတွင်းမှာရခိုင်ဒေသအတွင်းလူခွင့်ရအခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့ပြောပါတယ်
။သူတွေ့ရှိထားတဲ့သူရရှိထားတဲ့သတင်းချက်လက်ကလေးတွေပေါ့လေဒါလေးတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးကြတဲ့သဘောပါပဲ။ကျွန်တော်တို့ဘက်ကလည်းဟိုကျွန်တော်တို့ရဲ့ဟိုစစ်ဆေးသူရှိတဲ့အတွေ့အကြုံတွေအချိန်ကာလနည်းနည်းနေတဲ့အတွက်ကျွန်တော်တို့ကခက်သွက်သွက်လုပ်ခဲ့ရတာလေးတွေနောက်တစ်ခုကလည်းပဲဟိုအနာဂတ်ကာလမှာပေါ့လေကျွန်တော်တို့ဒီအစည်းအဝေးမှာဝိုင်းဝန်းစဉ်းစားကြပြီးတော့မှဒီပြဿနာကိုပေါ့နော်ဖြေရှင်းဖို့အကောင်းဆုံးနည်းလမ်းစဉ်းစားထားတာလေးတွေပေါ့
နေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်ဟာပညာရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနေဆက်ရေးရအပါအဝင်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနဲ့ရောလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနတို့နဲ့လည်းတွေ့ဆုံခဲ့တာပါမနေ့ပြန်မှာလည်းတက်မရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိတယ်ဆိုပြီးသတင်းတွေထပ်ပေါ်နေပြီမလို့ကုလသမဂ္ဂဘက်ကတော့ဒါကိုအတည်ပြုပြောကြားထားခြင်းမရှိပါဘူးကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဇန်နဝါရီလ20ရက်နေ့တောက်ကြာနေ့မှာတော့သူ့ရဲ့စနေတာမြန်မာပြည်လူခွင့်ရအခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပတော့မှာဖြစ်ပါရယ်ခင်ဗျာ